ယူကရိန်းအတွက်လက်နက်ခဲအထောက်ပံ့တွေနှဲပါလာတာဟာယူကရိန်းကိုတိုက်ခိုက်နေတဲ့ရုရှားအတွက်သူ့ရဲ့တပ်ကိုပြန်ပြီးအားဖြစ်ဖို့အချိန်ရသွားစေနိုင်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယယ်ဇလန်စကီကစနေနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းအာဖရိကမြို့ကနေတပ်တွေကိုပြန်ပြီးဆုတ်နေပြီးလို့သူ့စစ်တပ်အကြီးအကဲချင်းရဲ့ချက်ထွက်လာခဲ့ပြီးတဲ့နောက်မှာတော့ဂျာမနီမှာလုံခြုံရေးနီလာခံတက်နေတဲ့ယူကရိန်းသမ္မတကတာဝန်ဖြစ်လက်နက်တွေခဲယမ်းမိချောက်ပြလိုအပ်ကြောင်းပြောကြားလိုက်တာဖြစ်ပါတယ်။နှစ်နှစ်နီးပါးကြာနေနေပြီးဖြစ်တဲ့စစ်ပွဲမှာရုရှားကိုဒဏ်ရန်ထိုးစစ်ဆင်လာနိုင်တဲ့အခြေအနေကနေခုတော့တာဝန်ဖြစ်လက်နက်ပါဝင်လက်နက်တွေရဖို့စောင့်နေရတာကြောင့်ခံစစ်နေထားပြန်ပြီးသွားနေရတယ်လို့လည်းပြောပါတယ်။ဒီနီလာခံမှာယူကရိန်းသမ္မတဇယ်လန်စကီနဲ့အမေရိကန်ဒုသမ္မတကမလန်ဟဲရစ်တို့တွေ့ဆုံခဲ့ကြပြီးပူးတွဲတင်းဆာရှင်းလင်းပွဲလည်းလုပ်ပါတယ်။ဒုသမ္မတဟဲရစ်ကယူကရိန်းကိုဆက်လက်ကူညီရေးဟာအမေရိကန်မဟာဗျူဟာအကျိုးစီးပွားမှာပါဝင်ကြောင်းပြောပါတယ်။အမေရိကန်နှစ်တော်မှာအတည်ပြုဖို့အတွက်ကြံ့ကြားနေတဲ့ယူကရိန်းအတွက်စီးရီးထောက်ကူဟာယူကရိန်းတွန်းလှန်စစ်အတွက်အရေးပါကြောင်းဒုသမ္မတကပြောတယ်လို့ယူကရိန်းသမ္မတကလည်းယူကရိန်းကိုအမေရိကန်ကမဟာဗျူဟာကျမိတ်ဆက်ဖြစ်နေဆက်ထားမယ်လို့ယုံကြည်ထားကြောင်းပြောပါတယ်။